တူရကီနိုင်ငံမှာထောင်ချနေသူတွေကပြစ်ဒဏ်2နှစ်အောက်ဆက်ပြီးကြာခံဖို့ကြံသေးသူအကျဉ်းသား38,000ကိုလွတ်ပေးဖို့စီစဉ်နေပါတယ်။ဒီကနေ့ထုတ်ပြန်တဲ့အမိန့်ကြေညာချက်တစ်ခုထဲမှာအကျဉ်းသားတွေလွတ်ပေးမယ့်ကိစ္စလည်းပါလာတာပါ။မအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ပတ်သက်တဲ့ဆိုပြီးမကြသေးခင်တရင်ဘက်တွေတွင်ဖန်ထားတဲ့လူထောင်ပေါင်းများစွာကိုထောင်ထဲမှာထည့်ဖို့နေရာရလာအောင်လက်ရှိထောင်ချတွေကိုလွတ်ပေးဖို့စီစဉ်တာပါ။အမိန့်ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတူရကီတရားရုံးဝန်ကြီးဘက်ကီယာဘော့စ်တက်ကဒီကနေ့မနေ့ပိုင်းမှာ Twitter ကနေဇက်တိုက်လို့ရေးတင်ပါတယ်။အခုလိုလွတ်ပေးတာဟာလူငင်းချန်တော်ကွင်းမဟုတ်ဘဲတမတ်ချက်တွေနဲ့လွတ်ပေးတာသာဖြစ်တယ်လို့လည်းသူကသတိပေးထားပါတယ်။ဒါဟာလူငင်းချန်တော်ကွင်းမဟုတ်ပါဘူး။ထိန်းကွက်ကြက်မှတ်တဲ့နည်းနဲ့လွတ်ပေးပြီးတော့ကြံနေသေးတဲ့ပြစ်ဒဏ်ကိုထောင်ပြင်ပမှာဆက်ကြခံသွားရမှာပါလို့ဝန်ကြီးဘော့စ်တက်ကတက်တာမှရေးပါတယ်။ဒီစီစဉ်ဟာအကျဉ်းသားတွေအတွက်သူတို့မိသားစုတွေအတွက်ကျွန်တော်တို့လူလူနဲ့တိုင်းပြည်အတွက်အကျိုးရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတော့လည်းတရားရုံးဝန်ကြီးကရေးပါတယ်။ထောင်ဒဏ်2နှစ်အောက်ပဲကျန်တော့တဲ့အကျဉ်းသားတွေတောင်မှကပြစ်ဒဏ်ရဲ့ထက်ဝက်ကျော်ကိုကြာခံပြီးသားအကျဉ်းသားတွေအနေနဲ့လည်းအယူခံဝင်ခွင့်ရမှာပါလူသတ်မှုအကြမ်းဖက်ဝါဒဆိုင်ရာပြစ်မှုမိသားစုတွေနှိမ့်ဆက်ညှဉ်းပန်းမှုဒါမှမဟုတ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ထောင်ချနေသူတွေတော့ဒီအမိန့်ထဲမှာအကျုံးမဝင်ပါဘူး